တော်ရရှိမြတ်ခင်ဗျာတိုင်းသားလက်နက်ကိုင်အဖွဲ့ရှိဖွဲ့နဲ့စူရတို့ရဲ့ငင်းငယ်ဆွေးနွေးပွဲတစ်ပွဲပြီးသွားပြန်ပါပြီအချက်၅ချက်သဘောတူကြတယ်လို့ဆွေးနွေးပွဲရလက်ကိုကြေညာပါတယ်အချုပ်ကတော့စစ်ပွဲတွေရောအောင်ကြိုးစားမယ်တနိုင်ငံလုံးတည်ငြိမ်ရေးကိုထိန်းသိမ်းမယ်ပြည်သူတွေအကျိုးကိုကြည့်မယ်ဆုံးဖြတ်ချက်တွေချနိုင်မယ်ခေါင်းဆောင်တွေပါမယ်ဆွေးနွေးပွဲတွေဖြစ်အောင်ဆက်ပြီးကြိုးစားမယ်လို့တွေးရပါတယ်နောက်တစ်ခေါက်ဆွေးနွေးပွဲကိုဘယ်တော့ကျင်းပမလဲစစ်ပွဲတွေရောအောင်ဘယ်အချိန်မှာစလုပ်မလဲဆိုတာတွေနဲ့ပတ်သက်လို့တော့ကြေညာချက်မှာအသေးစိတ်မရေးထားသလိုဘယ်အဖွဲ့ကမှလည်းထုတ်ပြောတာမတွေ့ရပါဘူးဆွေးနွေးပွဲမှာတော့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘဟုဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းပြောသွားတာကအရင်ကစစ်မရှိခဲ့တဲ့အဖြစ်အပျက်နယ်မြေရခိုင်ပြည်နယ်မှာအခုတော့စစ်တွေဖြစ်လာတဲ့အတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အစိုးရကလုံတဲ့နာတွေလုံနေတယ်လို့ပြောတဲ့အကြောင်းသဘောပေါက်လိုက်ရပါတယ်တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကလည်းအလားတူပြောသွားတာကြားလိုက်ရပါတယ်ဒါနဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရခိုင်တပ်မတော်ရဲ့ကိုယ်စားလှယ်ပုံမိုးကြီးကျော်ဟန်ကရခိုင်လူမျိုးတွေကိုကာကွယ်ဖို့အတွက်သူတို့အဖွဲ့ရှိဖို့လိုအပ်တယ်လို့သတင်းတောက်တွေကပြောတာကြားလိုက်ရပါတယ်။ဒါကြောင့်အစိုးရဘက်ကအပြောနဲ့ AA အဖွဲ့ဘက်ကအပြောကိုသုံးသပ်ကြည့်တဲ့အခါမှာဗဒတလန်တန်တလန်ဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်နေတဲ့အတွက်မြောက်ပိုင်းရှစ်ဖွဲ့နဲ့အစိုးရဆွေးနွေးပွဲရလဒ်ကိုဘယ်လိုဆက်ပြီးဆောင်ရွက်မလဲဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းရဖြေရှင်းလို့မရတော့တဲ့အချိန်မှာလက်နက်တွေနဲ့ဖြည့်ရှင်းကြရတယ်ဆိုတာစစ်ပွဲတွေကတက်တည်ပြပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီစစ်ပွဲတွေအကောင်းဆုံးထွက်ပေါက်ကတော့နိုင်ငံရေးအရဆွေးနွေးအဖြစ်ရှာခြင်းဆိုတာတွေပါ။ဒီနေရာမှာချွင်းချက်အနေနဲ့ပြောစရာရှိတာကတော့ဒုတိယကမ္ဘာစစ်ပါ။အဲ့ဒီတုန်းကတော့ဖက်စစ်ဝင်ရုံးတန်း၃နိုင်ငံနဲ့မဟာမိတ်၅နိုင်ငံကနိုင်ငံရေးအရဆွေးနွေးပွဲတွေနဲ့အဆုံးမတက်နိုင်ပဲစစ်အနိုင်တိုက်ချင်းနဲ့ပဲအဆုံးတက်နိုင်ခဲ့ပါတယ်။ဒါကလည်းကမ္ဘာစစ်မှုလို့လည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ပြည်တွင်းစစ်တွေမှာတော့အများစုကဆွေးနွေးပွဲတွေနဲ့ပဲအဆုံးတက်ကြရတာပါ။စစ်အနိုင်တိုက်ပြီးအဆုံးသတ်တဲ့ဖြစ်ရပ်တွေမှာလည်းရလဒ်တွေကမကောင်းလာတာတွေ့ရပါတယ်။မြန်မာနိုင်ငံကပြည်တွင်းစစ်ရထူးခြားချက်ကလည်းလေ့လာစရာကောင်းလာပါတယ်။မတူညီတဲ့လူမျိုးပေါင်း135မျိုးရှိတယ်လို့စင်ရင်ရဖော်ပြနေပေမဲ့အဓိကတိုင်းရင်းသားအုပ်စုကြီးတွေက8စုလောက်ပဲရှိပါတယ်။အဲ့ဒီတိုင်းရင်းသားအုပ်စုတွေအားလုံးဟာစူရတက်မတော်ကိုလက်နက်ကင်ဆန့်ကျင်တိုက်ခိုက်နေတဲ့အခြေအနေပါ။ဒီအခြေအနေမှာစူရတက်မတော်ကလည်းဘယ်အဖွဲ့ကမှစီရင်ရနိုင်မတိုက်နိုင်သေးသလိုလက်နက်ကင်တိုင်းရင်းသားအဖွဲ့တွေကလည်းအစိုးရတပ်မတော်ကိုအနိုင်မတိုက်နိုင်တာတွေ့ရပါတယ်။ဒီလိုနဲ့စစ်ပွဲတွေရဲ့တပ်တန်းဟာလွတ်လပ်ရေးရခဲ့တဲ့တပ်တန်းနဲ့ထပ်တူကျလာခဲ့ပါပြီ။ရလကတော့အရှိတောင်အရှမှာစစ်ပွဲရှိနေတဲ့တခုတည်းသောနိုင်ငံဖြစ်နေရတာပါ။အဖို့တန်တန်ဇာတာတွေ၊တဘာပတ်ဝန်းကျင်နဲ့ရည်မြတော်တောင်ကောင်းတွေထက်မြက်တဲ့နိုင်ငံသားတွေရှိနေပါရဲ့နဲ့။မြန်မာနိုင်ငံတွေပြုလုပ်သည်ဆိုတဲ့ကုန်ပစ္စည်းလောက်လောက်လာလာမထုတ်နိုင်တဲ့နိုင်ငံဖြစ်နေပြီ။စီရင်ရွေးနဲ့ကြာနေတဲ့ဖြစ်ရပ်ကိုနိုင်ငံသားတွေကမခံမရနိုင်ဖြစ်နေကြတာပါ။နိုင်ငံရဲ့အင်အားလူငယ်တွေဟာတီးခန့်ကျိမ့်မိပြီးနိုင်ငံတကာမှာလှည့်လို့ခေါင်းကုန်အလွတ်လုံနေရတဲ့အခြေအနေပါ။ပြည်တွင်းမှာလည်းကိုယ်ရင်ကိုယ်ရဆွန့်ပြီးစစ်ပြေးဒုက္ခတဲ့ဘဝနဲ့ထမင်းတို့ညှော်နေရတဲ့သူတွေကလည်းတိမ့်နဲ့ချီရှိနေပါတယ်။ဒီအခြေအနေကိုနိုင်ငံသားအားလုံးကပြောင်းပြန်လှန်လိုက်ပြီးငြိမ်းချမ်းတဲ့တာယာဝါပြောတဲ့ကမ္ဘာမှာပြန်ပြီးခေါင်းပေါ်နိုင်မယ့်အခြေအနေကိုဖန်တီးချင်နေကြပါပြီ။ဒီလိုဖြစ်ဖို့ကတော့နိုင်ငံရေးပြဿနာကိုဗဒတလန်တန်တလန်နီးနဲ့ဆက်သွားမလားသူ့အခွင့်အရေးကိုယ်အခွင့်အရေးနားလည်မှုတွေနဲ့အားနည်းသူကိုအားကြီးသူကဖေးမှအားနည်းသူကအားကြီးသူနဲ့လက်တွဲတဲ့နီးနဲ့ဆက်သွားမလားဆိုတာနှစ်ဖက်ဆုံးဖြတ်ချက်ချနိုင်မယ်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲတွေကိုဆက်ပြီးစောင့်ကြည့်အောင်ပဲဖြစ်ကြောင်းသုံးသပ်တင်ပြလိုက်ပါတယ်ခင်ဗျာ